မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ22ရက်တောက်ကြနေညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူသင်ဆက်တော်မှာပါ
။မင်္ဂလာပါရှင်ကျွန်မခင်ပြူသွေးပါ။အမေရိကန်ပြည်ထောင်စုရဲ့ဂွာတီမာလာနိုင်ငံကနေရွှေ့ပြောင်းဝင်ရောက်လာတဲ့မိခင်တဦးနဲ့အသက်9နှစ်အရွယ်သူ့ရဲ့သားငယ်တို့တလားကြာခွဲခြားထင်းထင်းခံရပြီးတဲ့နောက်ဒီကနေ့မှာတော့ပြန်လည်ပေါင်းစည်းဝင်ရသွားပါပြီ။နောက်အမေရိကန်ပြည်ထောင်စုတွေကနေတင်သွင်းတဲ့ကွန်ပစ္စည်းတချို့အပေါ်မှာဥရောပသမဂ္ဂ EU ကဒီနေ့တောက်ကြနေကစလို့အခွန်တချို့စတင်စီကြပ်ဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်စောဝင်နိုင်တဲ့သူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေအရေးမှာကြားနာဆစ်ဆစ်ဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ပြည်မှုဆိုင်ရာခုံရုံးရဲ့လျှောက်လဲတင်ပြချက်သတင်းမှာကြားဖို့ရှိတာကတော့
ICC ကိုကျွန်တော်က response ကိုလုပ်ပြရမလို့ဘယ်လိုသဘောထားလဲပြောပြရမလို့အားလုံး ICC နဲ့မြန်မာနဲ့လုံးဝဘာမှမဆိုင်
နိုင်ငံတော်အတိုင်းပင်ခံရုံညွှန်ကြားရေးမှူးချုပ်ဦးစောထေပြောသွားတာပါအပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ကချင်ပြည်နယ်ဖားကန်ဒေတာမှာမိုးတဲထမင်းရေးကြီးလို့လူ6ဦးထက်မနည်းသေဆုံးတဲ့တဲ့ရင်ထိုင်းနိုင်ငံမဲဆိုင်မြို့မှာစိတ်ကြွစီတဲလာတယ်လို့သတင်းရရှိတဲ့မြန်မာနိုင်ငံသားလူငယ်အုပ်ဖမ်းတဲ့တဲ့ရင်ကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးတဲ့တဲ့ရင်ကိုမှတ်ခင်ဖြူတွေနဲ့ကိုစောဝင်းနိုင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စုရဲ့ကိုဂွာတီမာလာနိုင်ငံကနေရွှေ့ပြောင်းဝင်ရောက်လာခဲ့တဲ့မိခင်တဦးနဲ့အသက်9နှစ်အရွယ်သူ့ရဲ့သားငယ်တို့ဟာအမေရိကန်နယ်စပ်မှာတလားကြာခွဲခြားထိန်းသိမ်းခံခဲ့ရပြီးတဲ့နောက်ဒီကနေ့တောက်ကြနေမနက်ပိုင်းမှာပြန်လည်ပေါင်းစည်းခွင့်ရခဲ့ပါတယ်။ Peter Mariana di Jesus Maria Maria နဲ့သူမရဲ့သားဒါဝင်တို့ Maryland ပြည်နယ် Baltimore Washington နိုင်ငံကလေးစိတ်မှာဒီကနေ့ပြန်လည်ဆုံစည်းခွင့်ရခဲ့တာပါ။သားကိုခွဲထုတ်ထိန်းသိမ်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးမိခင်ဖြစ်သူကဖဲထွယ်တရားရုံးတစ်ခုမှာတရားစွဲဆိုခဲ့ပြီးတဲ့နောက်ဂျာဝင်ကိုပြန်လွတ်ပေးဖို့ကြာတာဝင်းနေမှာတရားရေးဌာနကသဘောတူခဲ့တာဖြစ်ပါတယ်။မာရီယာဟာသားဖြစ်သူနဲ့အတူအမေရိကန်ပြည်ထောင်စုရဲ့ကိုနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့ပြီးတဲ့နောက်နိုင်ငံရေးခုလုံခွင့်လျှောက်ထားခဲ့တာဖြစ်ပါတယ်။ခုလုံခွင့်ဆုံးဖြတ်ချက်ကြားဖို့စောင့်ဆိုင်းနေရတဲ့အချိန်အတွင်းမှာ Texas ပြည်နယ်မှာတွားရောက်နေထိုင်ဖို့အတွက်သူတို့သားမိခီးသွားဖို့စီစဉ်ခဲ့ကြတာဖြစ်ပါတယ်။မနေ့ကကြာတာပင်းနေမှာပဲသမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုနိုင်ငံကနေအမေရိကန်ပြည်ထောင်စုထဲတရားမဝင်နေဆက်ဖြတ်ကျော်ဝင်လာတဲ့မိသားစုတွေကိုတကွဲတပြားထိမိထားရကနေပြန်လည်ပေါင်းစည်းဖို့ဖက်ဒရယ်ဆူရဌာနတွေကိုပြောဆိုခဲ့တာပါ။ရွှေ့ပြောင်းဝင်ရောက်လာသူကလေးငယ်တွေကိုအုတ်ထင်းသူတွေနဲ့ခွဲပြီးထိမိထားတဲ့ Texas ပြည်နယ် Mark Allen မြို့ကထိမ့်သိမ်းစင်တာကိုသမ္မတကတော်မလာနီယာထရမ့်တွားရောက်နေတဲ့အချိန်ကြာတာပင်းနေတုန်းကအစိုးရအဖွဲ့ကက်ဘိနက်အစည်းအဝေးမှာသမ္မတထရမ့်ကအဲ့ဒါလိုပြောခဲ့တာပါ။ဒီကလင်းငယ်တွေကိုမိသားစုတွေနဲ့အတူရှိစေချင်ပါတယ်လို့သမရကပြောပါတယ်။ပြီးခဲ့တဲ့ဧပြီလကစလို့မိသားတွေနဲ့ခွဲပြီးထိမ့်သိမ်းခံထားရတဲ့ရွှေ့ပြောင်းဝင်ရလာသူကလင်းငယ်2000ကျော်ရှိနေပါတယ်ရှင
်။အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ဝင်ရောက်ဖို့ကြိုးပမ်းသူတွေကိုချွင်းချက်လုံးဝမထားဘဲဖမ်းဆီးအရေးယူမဲ့ခင်မွန်းဖြစ်သူသမရဒေါ်နယ်ထရမ့်ရဲ့ policy ကြောင့်မိဘနဲ့တကယ်လို့ရစီထိမ့်သိမ်းခံထားရတဲ့ရွှေ့ပြောင်းနေထိုင်သူမိသားစုတွေရဲ့ရင်သွေးတွေကိုတွားရောက်တွေ့ဆုံစဉ်ဝတ်ခဲ့တဲ့သမရကတော်မယ်လနီယာထရမ့်ရဲ့ jacket အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါလေ Texas ပြည်နယ်မှာရှိတဲ့ကလေးငယ်တွေကိုထင်းသိမ်းထားတဲ့နေရာကိုတွားရောက်စဉ်သမရကတော်မယ်လနီယာထရမ့်ဝတ်ထားတဲ့အစိမ်းရောင် jacket ရဲ့နောက်ကျောမှာငါကတော့ဂယူမဆိုင်ဘူးမင်းတို့ရော I really don't care do you လို့အဓိပ္ပာယ်ရတဲ့စာတန်းကိုအဖြူအောင်စလုံးကြီးနဲ့ရေးထားတာပါ jacket ပေါ်မှာရေးထားတဲ့စာတန်းရဲ့နောက်ွယ်မှာဖုံးကွယ်ထားတဲ့တခြားအဓိပ္ပာယ်မရှိတဲ့အကြောင်းသမရကတော်ရဲ့အဖွဲ့ကဖြေရှင်းချက်ထုတ်ပြန်ထားပါတယ်ဒါပေမဲ့သမရထရမ့်ကတော့အဲ့ဒီ jacket ပေါ်မှာရေးထားတဲ့စာတန်းဟာအတူအရောင်သတင်းနဲ့သတင်းမားတွေထုတ်ပြန်တဲ့သတင်းဌာနတွေကိုယဉ်ညွန်းခြင်းဖြစ်ကြောင်းအဲ့ဒီသတင်းဌာနတွေမယုံသားဘူးဆိုတာကိုမလန်နီယာအနေနဲ့သိရှိသွားပြီဖြစ်တာကြောင့်သူတို့ကိုဂယူမဆိုင်ဘူးဆိုတာကိုပြသခြင်းဖြစ်ကြောင်း Twitter လူမှုကွန်ရက်ကတစ်ဆင့်ရေးသားခဲ့ပါတယ်။ရွှေ့ပြောင်းနေထိုင်သူမိသားစုတွေကိုတကယ်တည်းပြစီထိန်းသိမ်းထားတဲ့အစီအစဉ်ကိုရပ်တန့်ကြောင်းသမရထရမ့်ကသမရရဲ့အမိန့်ကြေညာချက်အဖြစ်ထုတ်ပြန်ပြီးတရက်အကြာမနေ့ကြာတာပရင်းကတက်ဆက်စမှာရှိတဲ့Upbrain New Hope Children Center ကိုဆိုတဲ့ရွှေပြောင်းနေထိုင်သူကလေးငယ်တွေကိုထိန်းသိမ်းထားတဲ့နေရာကိုတွားရောက်ခဲ့တာဖြစ်ပါတယ်။မိဘတွေနဲ့ခွဲပြီးနိုင်ငံအတွင်းကနေရာအတော်များများမှာထိန်းသိမ်းခံထားရတဲ့ကလေးငယ်2300ကျော်ကိုထောက်ခံအားပေးတဲ့အနေနဲ့သမရကတော်ကအဲ့ဒီနေရာကိုတွားရောက်တာလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကနေတင်သွင်းတဲ့ကွန်ပစ္စည်းတချို့အပေါ်ဥရောပသမဂ္ဂ EU ကဒီနေ့တောက်ကြနေကစလို့အခုတချို့စတင်စီးကြပ်ဖို့ရှိနေပါတယ်။ Harley Davidson Motorcycle, Secret Cranberry သင်းနဲ့ Whiskey ရက်တွေအပါအဝင်အမေရိကန်သွင်းကုန်တော်များများပေါ်မှာ EU ကအခွင့်အသင့်စီးကြပ်လိုက်တာပါ။အမေရိကန်ပြည်ထောင်စုရဲ့ကိုဥရောပကနေတင်သွင်းတဲ့တံမလီနဲ့အလူမီနီယံတပ်ထုတွေအပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခွင့်စီးကြပ်တဲ့ဆုံးဖြတ်ချက်ကိုပြန်လည်တုံ့ပြန်တဲ့အနေနဲ့ EU ကအခုလိုလှုံ့ဆော်လိုက်တာဖြစ်ပါတယ်။ EU ရဲ့ တမ်မီ နဲ့ အလူမီနီယံ တွေ အပေါ် အခွန် တင်းကျပ် တာ ဟာ အမေရိကန် ရဲ့ အမျိုးသား လုံခြုံ ရေး အကျိုးစီးပွား ကို ကာကွယ် ဖို့ ဖြစ်တယ် လို့ သမ္မတ ထရမ့် က ပြော ပေမဲ့ အမေရိကန် ဝစ်စကီ ထုတ်လုပ် သူ တွေ အစိုးရ အရဆုံး ဖြစ် တဲ့ သူတို့ ထုတ်ကုန် တွေ အပေါ် မှာ အခွန် တင်းကျပ် မှု က လည်း အခု လက် တွေ ဖြစ် လာ ခဲ့ တာ ပါ American whiskey ရဲ့ ထုတ်လုပ် သူ တွေ အတွက် နိုင်ငံသား secret ဟာ အမြတ် အဆုံး များ ရတဲ့ နေရာ ဖြစ် ပေမဲ့ အခု အခွန် စီးကျပ် မှု ကြောင့် ဝယ်ယူ သူ တွေ အနေနဲ့ သူတို့ ရဲ့ ပြည်တွင်း secret ကို ပဲ ပို့ ပြီး တော့ အားပေး ကြမယ့် အခြေအနေ ဖြစ် လာ ခဲ့တာ ပါ တချိန်ထဲမှာပဲ တူရကီ နိုင်ငံကလည်း သူ့ရဲ့ တမ်မီ နဲ့ အလူမီနီယံ သွင်းကုန် တွေ အပေါ် မှာ အမေရိကန်က အခွန် တိုးစီးကျပ် တာ ကို တုံ့ပြန် တဲ့ အနေနဲ့ အမေရိကန် ထုတ်ကုန် ပစ္စည်း ဒေါ်လာ 1.8 ဘီလီယံ အပေါ် မှာ အခွန် စီးကျပ် မယ် လို့ ကြေညာ ထား ပါတယ် တူရကီ ရဲ့ အခွန် တိုးစီးကျပ် မှု ဟာ American Motor က ကျောင်းမီသွေး စက်ကူ စံ နဲ့ စေးရွက်ကြီး ထုတ်ကုန် တွေ အပေါ် မှာ အခွန် ဒေါ်လာ ကျပ်မှု 166.5% အထိ ရှိ လိမ့်မယ် လို့ ကမ္ဘာ ကုန်သွယ် ရေး အဖွဲ့ WTO က ပြော ပါတယ် ရှင်
ကျူဘာ နိုင်ငံ ဟာဗာနာ မှာ ရှိ တဲ့ American တန်ရေး ဝန်ထမ်း နောက် ထပ် တစ်ခု ဟာ အမျိုးအပြင်မတည်တဲ့ကျမကြီးဆိုင်ရာထိခိုက်မှုထပ်မံခန်းစားနေရပါတယ်ကျိုးနိုင်ငံမှာရှိတဲ့အမေရိကန်တန်ရေးဝန်ထမ်းတအူပုံမှန်မဟုတ်တဲ့တိတ်မတိတာတဲ့အတန်နဲ့တွန်အားတစ်ခုရဲ့ဒဏ်ကြောင့်အုံနောက်ကိုအနည်းငယ်ထိခိုက်စေတဲ့ဝေဒနာခံစားရပြီးတဲ့နောက်အမေရိကန်နိုင်ငံသားကြီးဌာနကကျမကြီးဆိုင်ရာသတိပေးချက်ထုတ်ပြန်ထားပါတယ်ကျူဘာမှာဖြစ်တဲ့သူဟာလည်းအလားတူဝေဒနာမျိုးကြုံတွေ ာရှင်းလင်းပွဲအတွင်းမှာ
I think our position on Cuba remains the same and an investigation is still underway. We still don't know to this day what is causing it.
လက်ရှိဖြစ်ပေါ်နေတဲ့ကျန်းမာရေးထိခိုက်မှုတွေကိုစုံစမ်းစစ်ဆေးနေကြောင်းတိုင်ယွန်ဝန်ထမ်းတွေအခုလိုဘာကြောင့်ဖြစ်တယ်ဆိုတာနဲ့ဘသူကလုပ်နေတယ်ဆိုတာကိုအခုချိန်ထိမသိသေးကြောင်းဒီကိစ္စကိုအထူးအလေးပေးစုံစမ်းစစ်ဆေးနေကြောင်းဒါကိုဘသူလုပ်တယ်ဆိုတာရှင်းရှင်းလင်းလင်းသိရတာနဲ့သတင်းထုတ်ပြန်ပေးသွားမှာဖြစ်ကြောင်းနိုင်ငံရေးဌာနပြောခွင့်ရအမျိုးသမီး Heather Nowak ကကြာတာပြင်းနေမှာပြုလုပ်တဲ့သတင်းသာရှင်းလင်းပွဲအတွက်မှာပြောခဲ့တာပါလက်ရှိကျူဘာနိုင်ငံမှာကျမရေးထိခိုက်ခဲ့သူကိုတော့ဆရာဝန်တွေကစစ်ဆေးနေစေဖြစ်ကြောင်းလဲဟက်ဒန်နိုဝက်ကပြောပါတယ်အခုနောက်ဆုံးဖြစ်သွားခဲ့သူအပါဝင်ကျူဘာနိုင်ငံမှာအမျိုးမျိုးမသိကျမရေးထိခိုက်မှုဖြစ်သွားခဲ့သူအမေရိကန်နိုင်ငံသားစုစုပေါင်း25ဦးရှိသွားပြီဖြစ်ပါတယ်အမေရိကန်နိုင်ငံသားတွေကိုအခုလိုတိုက်ခိုက်ခံရတဲ့ကိစ္စကိုသူတို့ပါဝင်ပတ်သက်ခြင်းမရှိသလိုသိလဲမသိကြောင်းကျူဘာအစိုးရကညှင်းဆိုထားပါတယ်
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.79kHz 1683 5.79kHz 1556နဲ့5.25kHz 1169တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြနေညနေခင်းဒေသတွင်းနဲ့နိုင်ငံတကာပြည်တွင်းကိုဆက်ပြီးတော့ပြပြပေးသွားပါမယ်။အိန္ဒိယနိုင်ငံအရှိပိုင်းလူမျိုးစုဒေသဂျဟခန်ခရိုင်ကခြေလက်ဒေသတစ်ခုမှာတနက်သမားတစ်စုကပရာဟိတာ NGO ဝင်တဲ့အမျိုးသမီး9ဦးကိုလက်နက်နဲ့ချင်းချောက်ခေါ်ဆောင်ပြီးအုပ်စုလိုက်မတရားပြုကျင့်ခဲ့တယ်လို့အိန္ဒိယအစိုးရအရာရှိတွေကပြောပါရယ်။လူကုန်ကူးမှုတားမြစ်အသိပေးတဲ့တရုတ်ပြအစီအစဉ်တစ်ခုလုပ်နေတဲ့အချိန်တနက်သမားတွေဝင်လာပြီးတော့သူတို့ကိုအာဓမခေါ်ဆောင်သွားခဲ့တာလို့ခေါ်ဆောင်ခံခဲ့ရတဲ့အမျိုးသမီးတွေကရက်တက်ဖွဲ့ကိုပြန်လည်ပြောပြခဲ့တာပါ။ဒီမျိုးသမီးတွေကတော့ဒေသတွင်းခွင့်ရအသင်းတစ်ခုရဲ့ထောက်ခံမှုနဲ့လဲပတ်နေတဲ့အာရှခီရန် NGO ဖွဲ့ကဝန်ထမ်းတွေဖြစ်တယ်လို့ရဲရရှိကပြောပါရယ်။ပြည်မှုကျူးလွန်သူတွေကတော့အဲ့ဒီဒေသမှာပြည်ပကလူစိမ့်တွေဝင်ရောက်တာကိုလက်မခံတဲ့ပတ်တာဂက်ဒီအဖွဲ့ကအားပေးထောက်ခံသူတွေဖြစ်နိုင်တယ်လို့ယူဆတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့ကဘတ်စကားတစင်းပေါ်မှာ2012ခုနှစ်တုန်းကအမျိုးသမီးတဦးကိုလူတစုကအုပ်စုဖွဲ့အထမပြုကျင့်ပြီးတပ်ဖြတ်ခဲ့တဲ့ဖြစ်ရကြောင်းလူတွေအများပြားဒေါသထွက်ခဲ့ကြပြီးတော့လမ်းပေါ်ထွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တယ်လို့ဒီကမ္ဘာလုံးကအာရုံစိုက်စောင့်ကြံခဲ့ရတာပါ။အိန္ဒိယနိုင်ငံမှာ2016ခုနှစ်အတွင်းအထမပြုကျင့်မှုဖြစ်ရပေါင်း4000ရှိခဲ့ပြီးဒါဟာ2012ခုနှစ်ကစလို့60ရာခိုင်နှုန်းတိုးလာခဲ့တာပါ။မတရားပြုကျင့်ခံရသူတွေရဲ့40ရာခိုင်နှုန်းကတော့အရွယ်မရောက်သေးတဲ့ကလေးငယ်တွေဖြစ်ပါရဲ့ရှင်။
တူရကီနိုင်ငံမှာအခုသတင်းပတ်ကုန်ပိုင်းကျင်းပမဲ့ရွက်ောက်ပွဲတွေကိုအကြမ်းဖက်တိုက်ခိုက်ဖို့ပြင်ဆင်နေသူ IS Islamic စစ်သွေးကြောအဖွဲ့ဝင်14ဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်ကြောင်းအစိုးရပိုင်းအာနာဒိုလူသတင်းမှာဖော်ပြထားပါတယ်။နိုင်ငံသား14ယောက်ကိုမြို့တော်အန်ကာရာကသူတို့နေရင်အသီးသီးကိုတပြိုင်နက်တည်းဝင်ရောက်စီးနှင်ပြီးတောက်ချန်နေမင်းရဲ့ပိုင်းကဖမ်းဆီးလိုက်ခြင်းဖြစ်ကြောင်းသတင်းမှာဖော်ပြထားပါတယ်။အစ္စတန်ဘူမြို့မှာ2019ခုနှစ်နေ့တကူနေ့ကနိုင်ငံကလပ်တစ်ခုကိုတိုက်ခတ်ခဲ့မှုကြောင့်လူ39ဦးသေဆုံးခဲ့တဲ့အဆိုအဝါဆုံးတိုက်ခတ်မှုအပါအဝင် IS Islamic State အဖွဲ့ကတူရကီနိုင်ငံအတွင်းအကြမ်းဖက်တိုက်ခတ်မှုတွေကိုလွန်ခဲ့တဲ့နှစ်အတွင်းနိုင်ငံအတွင်းမှာပြုလုပ်နေခဲ့တာပါ။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့က Starbucks Coffee ဆိုင်တစ်ခုမှာ2016ခုနှစ်ဇန်နဝါရီလကအထူးကံဘုတ်ခွဲတိုက်ခိုက်မှုအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့ IS စစ်သွေးကြွအဖွဲ့နဲ့ဆက်ဆက်နေတဲ့လက်နက်ကိုင်စစ်သွေးကြွတွေကိုညွှန်ကြားခဲ့မှုနဲ့မွတ်စလင်အစိုးရဘာသာရေးခေါင်းဆောင်အီမန်အဗ်ဒူရာမန်ကိုအင်ဒိုနီးရှားတရားရုံးတစ်ခုကဒီကနေ့တည်တံ့ချမှတ်လိုက်ပါတယ်။ ကမ္ဘာပေါ်မှာမွတ်စလင်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာ IS စစ်သွေးကြွအယူအဆတွေပြန့်ပွားအောင်တိကျလှုပ်ဆောင်နေတဲ့အဗ်ဒရာမန်အပေါ်တရားသူကြီးအဖွဲ့ကတည်တံ့ဆင်ခြင်ချမှတ်ကြောင်းပြညာပြီးမှာတော့သူဟာဒူးထောက်ပြီးတော့ကျန်းပြင်ကိုနမ်းခဲ့တယ်လို့သတင်းတွေမှာပြောဆိုကြပါတယ်။တရားရုံးကျမ်းစာစစ်ဆေးမှုအတွင်းမှာတော့အချက်အလက်လှုပ်ရှားမှုစွဲချက်တွေနဲ့ထောင်ထဲချမှတ်ခံထားရပြီးဖြစ်တဲ့အဗ်ဒရာမန်ဟာထောင်ထွင်းကနေပြီးတော့စစ်သွေးကြွတွေကိုညှဉ်းချချက်တွေပေးခဲ့ပြီးတော့သူ့ရဲ့ညှဉ်းချချက်တွေကြောင့်အင်ဒိုနီးရှားနိုင်ငံအတွင်းမှာအချက်အလက်တိုက်ခိုက်မှုတွေအတော်များများဖြစ်ခဲ့ရတယ်လို့ဆိုရရှင်တွေကပြောပါတယ်ရှင်။
ရုရှားနိုင်ငံမှာကမ္ဘာဖလားဘောလုံးပြိုင်ပွဲအုပ်စုပတ်လည်ပွဲတွေကိုဆက်လက်ကျင်းပနေတာမှာဒီကနေ့ပထမပွဲစဉ်အဖြစ်နဲ့ဘရာဇီးလ်နဲ့ကော့စတာရီကာအသင်းတို့ရှင်ပြိုင်ကစားနေကြတာမှာဆယ်မိနစ်ကျော်လာတဲ့အထိဘယ်သူမှဂိုးမသွင်းနိုင်ကြသေးပါဘူးဒုတိယပွဲစဉ်မှာတော့နိုင်ဂျီးရီးယားနဲ့အိုက်စ်လန်အသင်းတို့ကစားကြမှာဖြစ်ပြီးဒီကနေ့အတွက်နောက်ဆုံးပွဲစဉ်ကတော့ဆာဗီးယားနဲ့ဆွစ်ဇာလန်နိုင်ငံအသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်မနေ့ကကစားခဲ့တဲ့ပွဲစဉ်၃ခုထဲကအထူးခြားဆုံးကတော့ကမ္ဘာဖလားကို၂ကြိမ်ပိုင်ခဲ့ဘူးပြီးအစောပိုင်းကချန်ပီယံဖြစ်ခဲ့တဲ့အာဂျင်တီးနားအတင်းရှုံးနေသွားကြတာပါအခုလိုရုရှားနိုင်ငံမှာဘောလုံးဝါဒနာရှင်တွေကအားပေးနေကြတဲ့အချိန်မှာပဲယူကရိန်းနဲ့နယ်စပ်မှာတော့တိုက်ပွဲတွေအချိန်မြင့်ဖြစ်လာနေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ
်ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမှခင်ပြူတွင်းနဲ့ကိုဇော်ဝင်းလိုင်တို့ကတင်ပြသွားတာပါအခုတော့သတင်းဆောင်မတွေကိုစတိုက်တင်ပြသွားပါမယ်ရခိုင်ပြည်နယ်ကပဋိပက္ခရဲကြောင့်အင်ဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ကြားနာစစ်ဆေးဖို့အပြည့်ပြည့်ဆိုင်ရာရာဇဝတ်ပြင်မှုဆိုင်ရာခုံရုံး ICC ရဲ့ ICC ကိုတင်ပြချက်ကိုမြန်မာအစိုးရက၈လနောက်ပိုင်းနောက်ဆုံးထားအကြောင်းပြမှုပြောကြားလိုက်ပေမဲ့မြန်မာအစိုးရကတော့လက်ခံမှာမဟုတ်ကြောင်းပြောဆိုလိုက်ပါတယ်လူအခွင့်ရေးလှုပ်ရှားသူတွေကတော့ ICC ရဲ့စုံစမ်းမှုတွေကိုရှောင်ရှားဖို့ဆိုရင်မြန်မာနိုင်ငံအနေနဲ့ဆွဆွဲချက်တွေကိုခိုင်မာတဲ့အထောက်အထားတွေနဲ့ဖြေရှင်းဖို့လိုတယ်လို့ထောက်ပြနေကြတာပါအပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကပြောပြပေးပါပ
ါဟုတ်ကဲ့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့ကိစ္စအတွက်စုံစမ်းစစ်ဆေးခွင့်ရရှိရေး ICC ရှေ့နေချုပ်ဖာတူဘန်ဆူရာက AP လာတဲ့ကတင်ပြထားတာကိုမြန်မာအစိုးရဘက်ကဇူလိုင်လ29ရက်နေ့နောက်ဆုံးထားတုံ့ပြန်ဖို့မနေ့ကပဲကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ဒါပေမဲ့ ICC ရှေ့နေချုပ်ရဲ့ကြိုးပမ်းချက်အပေါ်အလွန်မင်းဆိုးရင်မကင်းဖြစ်ရကြောင်းနဲ့မြန်မာနိုင်ငံလိုအဖို့ဝင်မဟုတ်တဲ့နိုင်ငံအပေါ်စီရင်ခွင့်မရှိကြောင်းမြန်မာအစိုးရကအစိုးရပိုင်းကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အခုနောက်ဆုံးရက်သတ်မှတ်လိုက်တဲ့အပေါ်မှာလည်းမြန်မာအစိုးရအနေနဲ့ရည်တည်ချက်အပြောင်းအလဲမရှိသလို ICC ရဲ့ကြိုးပမ်းချက်တွေကိုလည်းလက်ခံမှာမဟုတ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးက VOA ကိုအခုလိုပြောပါတယ်။
ICC ကိုကျွန်တော်က response ကိုလုပ်ပြရမလို့ဘယ်လိုသဘောထားလဲပြောပြရမလို့အဲဒါဆို ICC နဲ့မြန်မာနဲ့လုံးဝဘာမှမဆိုင်နောက်တစ်ခုကျွန်တော်ပြောချင်တာကအဲ့လိုမျိုးနိုင်ငံတကာပြည်ရင်းနေနိုင်ငံတကာသဘောတူညှိနှိုင်းနိုင်ငံတကာစာချုပ်စာတမ်းတွေစုံထုံးလုံးကြီးမရှိဘူးတဲ့လုံရုပ်လုံးစင်မရှိဘူးတဲ့တမိုင်းရောင်းမလျှောက်ဘယ်နိုင်ငံမှမလုပ်ဘူးတဲ့ခါမျိုးနဲ့မြန်မာနိုင်ငံလာလောက်တာကတရားသလားကျွန်တော်ကမေးချင်တယ်မြန်မာနိုင်ငံကသူများရဲ့လက်အောက်ခံနိုင်ငံမဟုတ်ဘူးစုတ်တာနာပိုင်းနဲ့လွတ်လပ်တဲ့နိုင်ငံဆိုတော့ကျွန်တော်ကပြောချင်တယ်ICC ပါဝင် ICC ကကိုအဲဆောင်ချက်တွေဝင်လုပ်နေတဲ့နိုင်ငံတွေလို့ကျွန်တော်တို့ပြောချင်တယ်မြန်မာနိုင်ငံကလွတ်လပ်တဲ့စုကြအနာပိုင်းနိုင်ငံဖြစ်တယ်နိုင်ငံတကာသဘောတူညီချက်တွေကျွန်တော်တို့ကလိုက်နာတယ်နိုင်ငံတကာကလည်းလိုက်နာဖို့လိုတယ် ICC ပါဝင်ကျိုးပါနေတဲ့နိုင်ငံတွေနေနဲ့မြန်မာနိုင်ငံကိုဒီလိုပုံစံမျိုးလို့လုပ်လို့ရမယ်ဆိုတဲ့ပုံစံမျိုးထင်တော့မှပါမလို့ကျွန်တော်ပြောချင်တယ
် Equality မြန်မာခေါ်လူခွင့်ရေးအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကလက်ရှိတောင်းဆိုလာတဲ့အခြေအနေပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ
်အခုလောက်ဆောင်နေတာကြည့်မယ်ဆိုလို့ရှင်တော့ ICC မှာတင်နိုင်တဲ့နီလန်သုံးလမ်းနဲ့နှစ်နီးနဲ့မြန်မာပြည်ကိုတင်မှုအတွက်ကြိုးပမ်းနေတဲ့သဘောမျိုးဖြစ်တယ်အဲ့တော့အခုကျွန်တော်တို့ Bangladesh ကနေအမှုအရာရှိကိုဒီကိစ္စတွေဖြစ်နေတာဒါကြောင့်မလို့စုံစမ်းပေးပါလို့ပြောလို့ရှင်အမှုအရာရှိကဒါကိုဒီမြန်မာနိုင်ငံကိုလှမ်းပြီးတော့အချက်အလက်တွေတောင်းတာရှိပါလိမ့်မယ်အဲ့တော့တကယ်လို့တောင်းခံမှုကိုဟိုပူပေါင်းဆောင်ရွက်မှုရှိလို့ရှင်လည်းပြဿနာပါလဲဆိုတော့ဒါကဟိုပူပေါင်းဆောင်ရွက်မှုမရှိဘူးဒီလိုမျိုးအခက်အခြေလက်အထောက်အထားတွေခိုင်းပါတယ်ဆိုတဲ့ပုံစံမျိုးပို့ဖြစ်သွားနိုင်တဲ့သဘောမျိုးရှိတယ်အဲ့တော့ဖြစ်ဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ကမဖြစ်ဘူးဆိုရင်နေရာမကဘဲနဲ့သက်သေအထောက်အထားနဲ့ပြန်လည်ရှင်းပြဖို့လိုအပ်တယ
်မြန်မာနိုင်ငံအပေါ်ဆောင်ရွက်နိုင်တဲ့အခြားနည်းလမ်းတစ်ခုကတော့ကုလသမဂ္ဂလုံခြုံရေးကောင်စီ UNSC က ICC ကိုနိုင်ငံတကာပြစ်မှုခုံရုံးကိုလွှဲပြောင်းပေးတဲ့နည်းဖြစ်တယ်လို့ပြောပါတယ်လက်ရှိတောင်းဆိုထားတာကိုဖြေရှင်းနိုင်ရေးအတွက်လည်းဦးအောင်မျိုးမင်းကအခုလိုအကြံပြုပြောဆိုပါတယ်
ဖြည့်ရှင်းမှုတွေပူပေါင်းမှုနဲ့ဖြည့်ရှင်းတဲ့ခိုင်လုံမှုရှိလို့ရှိရင်တော့ဒါကနိုင်ငံပေါ်မှာရှေ့ဆက်ပြီး ICC လမ်းကြောင်းကိုဆက်သွားဖို့အတွက်အခြေအနေပုံများသွားနိုင်ပါတယ်။အဲ့တော့ မရှိဘူးမလုပ်ဘူးဆိုပြီးငင်းနေလို့တော့မရတော့ဘူးဗျ။အားကြောင့်လဲဆိုတော့တက်တွေနဲ့လောအမေခေရှာမျိုးဖြစ်တယ်။နောက်တစ်ခါမှစုံစမ်းစစ်ဆေးမှုတွေခွင့်ပြုပြီးတော့လှုပ်ဆောင်မယ့်အနေအထားမျိုးဖြစ်တဲ့အတွက်ပူးပေါင်းဆောင်ရွက်ပါတယ်ဆိုရင်လီဇန်မျိုးမကဘဲနဲ့အမှန်တကယ်ပေါ်ဆောင်နိုင်တော့လက်တွေ့ပူးပေါင်းမှုတွေခွင့်ပြုမှုတွေနောက်စုံစမ်းစစ်ဆေးမှုတွေအမြဲတမ်းလှုပ်ဆောင်မှုကအကောင်းဆုံးနည်းဖြစ်တယ်လို့ယူဆပါတယ်။
2019ခုနှစ်ကဖြစ်ပေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းအရေးခင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူခွန်သိန်းလောက်ထွက်ပြေးသွားခဲ့တာဖြစ်ပါတယ်။ဒီလိုထွက်ပြေးရတာဟာလူခွန်ရေးချိုးဖောက်တာတွေနဲ့အကြမ်းဖက်မှုတွေကြောင့်ဖြစ်ကြောင်းစွပ်စွဲထားတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းစုံစမ်းစစ်ဆေးအရေးယူဖို့တောင်းဆိုထားတာဖြစ်ပါတယ်။မနေ့တုန်းကပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်ကိုအဆုံးသတ်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီးရှရနာဘာဂျင်နာကလည်းမြန်မာနိုင်ငံမှာပြန်လည်တင်းပြတ်ရေးနဲ့တာဝန်ခံမှုတွေရှိဖို့ယုံကြည်စိတ်ချနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းတိုက်တွန်းပြောဆိုခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တမ်ဘော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်မြန်မာအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဇကိုင်းပြည်နယ်အပါအဝင်အခြားမတည်ငြိမ်တဲ့အခြေအနေတွေကြုံတွေ့နေရတဲ့ဒေသတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ကယုံကြည်စိတ်ချရတဲ့အချက်အလက်ရှာဖွေရေးလုပ်ငန်းတွေအတွက်ကုလသမဂ္ဂကပူးပေါင်းဆောင်ရွက်ဖို့အသိရှိကြောင်းလည်းပြောဆိုခဲ့ပါတယ်
။ကိုမိုးစောတင်ပြသွားတာပါ။ခုတော့ဖားကတ်မှာရည်ကြီးနေတဲ့သတင်းဆက်ပါမယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်ထဲမှာမိုးသည်ထန်ပြီးတော့ရည်ကြီးမြေပြိုမှုတွေကြောင့်လူ6ဦးထပ်မံနေသေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလန်ဒရာပျက်စီးမှုတွေလက်ရှိခဲ့ကြောင်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်။မကြာခဏမတော်တဆမှုတွေဖြစ်လျက်ရှိတဲ့ကြောက်စိန်တူးဖော်ရေးလုပ်ငန်းတွေရှိရာဖားကတ်မြို့နယ်မှာအခုနောက်ဆုံးရည်ကြီးမြေပြိုမှုတွေနဲ့ထပ်ပြီးတော့ကြုံခဲ့ရတာပါ။မကြာသေးခင်သတင်းပတ်တွေအတွင်းမြန်မာနိုင်ငံအနှံ့မိုးသည်ထန်ရည်ကြီးမှုတွေနဲ့နောက်ဆက်တွဲမတော်တဆမှုတွေကြုံနေရတဲ့အခြေအနေတွေကိုတော့ POA ထိုင်းခြေဆိုင်သတင်းထောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ဒီကနေ့မနေ့ကချင်ပြည်နယ်ဖားကားမြို့နယ်တွင်မိုးသည်ထန်စွာရွာသွန်းပြီးရည်ကြီးမြေပြိုမှုကြောင့်လူ6ဦးထပ်မံနေသေဆုံးမှုဖြစ်ပွားခဲ့တယ်လို့ဖားကားမြို့အမျိုးသားသူမှုကစီဖွဲ့ချုပ်သွင်းရမှုဦးတောင်းဆန်ကပြောပါတယ်
အဲ့ဒီကောင်ကျရတော့ဒီမှာရင်းနှီးမှုတွေမရောက်နေလေလေတဲ့6လောက်ပုံနေလက်ကြရတဲ့အလောင်းကြီးကြီးကျင်းတော့မပြေရနိုင်။ဒါနေကြီးကဖုန်းရမကဘူးလေလေတဲ့အလောင်းကဟိုတခြားပြည်တွေကြီးကြီးကသင်္ကေတောင်ကလေးကြီးကြီးကြတာကဒီလိုလေတင်းလုံးတိတ
်ကြီးကြီးမြေပြိုတဲ့ဖားကားမြို့နယ်တွင်းမှာမြေပြိုမှုမှာအသက်တည်ဆုံးမှုဖြစ်ပွားတဲ့အပေါ်မှာရဲတပ်ဖွဲ့ကလည်းစည်ရင်အရေးအတွက်ကိုအတိပြုနေစေဖြစ်ပြီးရဲတပ်ဖွဲ့ပေါ်ဝင်အစိုးရဖွဲ့စည်းတွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဖားကားမြို့နယ်ရဲတပ်ဖွဲ့မှူးရုံးကတာဝန်ရှိသူတွေကပြောပါတယ်
ဒီကမ်းမှုတော့ရှိတယ်ဗျာဒီအားရအတူပြုနေတာကိုကျွန်တော်တို့ဒီလူလူနေမယ်နေရာလေးစာတွေအတူပြုနေတယ်တော့ဆိုတော့ကျွန်တော်တို့ဒီနေရာလေးလို့ပါခင်ဗျာလမ်းနေပါလေဒီလူပိတ်နေတာတော့ဒီရဲတပ်ဖွဲ့ဝင်တွေတခြားဖွဲ့တွေဝိုင်းဝန်းဖိုင်ရှားနေပါတယ်ကယ်ဆယ်ရေးအခြေအနေကတော့ကျွန်တော်တို့ဒီကဒီဒီမှာကရဲတပ်ဖွဲ့ဝင်တွေရဲ့ပြုကဖွဲ့တွေရဲ့ကျွန်တော်တို့ဒီလူမှုကွန်ရက်တွေနဲ့မိသားအပါညာအကုန်လုံးအားလုံးစုပေါင်းလို့ဆောင်နေပါတယ်ခင်ဗျာ
နေရာတော်များများမှာမြေပြိုမှုဖြစ်နေပြီးနေအိမ်ပျက်စီးဆုံးရှုံးမှုတွေလူသေဆုံးမှုတွေထိခိုက်ဒဏ်ရာရရှိမှုတွေရှိနေပေမဲ့လည်းမြေပြိုအခြေအနေပေါ်စည်ရင်ကောက်ယူနေစေဖြစ်လို့ပျက်စီးဆုံးရှုံးမှုတန်ဖိုးကတိမ်မပြုတ်နိုင်သေးဘူးလို့လည်းမြို့နယ်ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်။ဒီဘက်နဲ့မြေပြိုမှုကြောင့်ဖန်ကားမြို့နယ်စိတ်မှုခေါ်ဆိုင်းတောင်ကျေးရွာနဲ့ဖန်ကားမြို့ဝင်ကြက်တကောင်ကုန်းတွေမှာမြေပြိုကြလို့ခုနှစ်လောက်သေဆုံးပြီးဒေသတွင်းထိခိုက်မှုအခြေအနေကတော့ဖားကမြုတ်ခံကိုနောင်လက်ကအခုလို့ပြောပါတယ
်ဖားကအဲ့ဒီကျွန်တော်တို့တက်ကောင်ကုန်းအောက်မိန်းလမ်းမှာကနေရောက်ပြီးရယ်ဆိုင်းတောင်မှာတော့စုစုပေါင်းအားလုံး7ယောက်ပေါ့ခုလောစီကတော့9ယောက်ကတော့ဒီရင်ခွဲရုံမှာဖတ်ထားတယ်ဆိုတဲ့အနေထားလေးတွေပေါ့ဖားကမှာကတော့ဒီမြေပြိုတာတော့ဒီနေ့ကစုဆက်ထားကြတယ်တက်ကောင်ကုန်းမှာလည်းပြိုနေတာအဲ့ဒီရှမ်းမိတ်စားတော့ဆိုင်ရှိရဒီစီယုံလမ်းသွားတဲ့ဘက်မှာလည်းအဲ့မှာတော့ကြီးမားပြိုတော့ပေါ့9ယောက်ကတော့အသက်ဆုံးရှုံးမှုရှိတယ်တယောက်ကတော့အရေးပေါ်သေကူတာနေရတာပေါ့နော်ဒီတိုင်းနဲ့ပေါ့ဆိုင်ရဲ့ရှင်းနဲ့ပြုံးနေလို့ပြူချလာတဲ့အမိသားလေးပေါ့ဒီလိုဘူးသူကြီးတောင်းပဲလမ်းမှာပဲပြူတော့ပေါ့ဒီလိုရှိဒီမော်ဖီစာနဲ့ဖက်ကလမ်းပေါ့ဗျာနော်ဒီကြီးနေတဲ့တရားရဲ့အကုန်လုံးပြူချနေတဲ့ဒီဝင်းနေပေါ့ဆုံးရှုံးမှုတော့သူ့ဆိုင်ယောက်တော့သူ့လူလိုရှိမှာပါ
တဲတန်စွာရွာသွန်းတဲ့မိုးကြောင့်ဖန်ကမော်စီစာကြီးရွာကိုဆက်သွယ်ထားတဲ့စောင်းချင်ရွာထက်နာကတရာကျူးရွာလို့ဒေသခံတွေသွာလာရေးမှလည်းအခက်တွေ့နေတယ်လို့သူကပြောပါတယ်။ကချင်ပြည်နယ်ဖန်ကမြို့နယ်တွင်ရည်ကြီးမြေပြိုမှုကြောင့်တော်လကောင်ကြောက်စိမ့်မော်တွင်မြေကျစ်စာပြိုကျမှုကြောင့်တော်လကောင်လူသေဆုံးမှုတွေမကြာခဏဖြစ်ပွားလေ့ရှိပါတယ်။ပြီးခဲ့တဲ့မေလတုန်းကလည်းဖန်ကမြို့နယ်စိတ်မှုကြီးရွာအုပ်စုဝေခါကြီးရွာမှာမြေပြိုမှုဖြစ်ပွားခဲ့လို့လူ14ဦးသေဆုံးခဲ့ပါတယ်။ပြည်ကနေရပိုင်းတွင်းမှာမုံမြင်းနဲ့ရခိုင်မြင်းနဲ့ကရင်မြင်းနဲ့မကွေးတိုင်းစကိုင်းတိုင်းအေရဝတီတိုင်းဒေသကြီးတွေမှာရေကြီးရေဆန်မြေပြိုမှုတွေဖြစ်ပွားခဲ့တယ်လို့ဇွန်လ19ရက်နေ့အထိတော့လူ23ဦးသေဆုံးခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတွေကနေပြောဆိုခဲ့ပါတယ်ခင်ဗျ။
နိုင်ကိုအိမ်သတင်းပေးပို့သွားတာပါ။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။
ဆေးကျွမ်းဆေးတွေတည်ဆောင်လာတဲ့လုပ်တန်ရရှိသူမြန်မာနိုင်ငံသားလူငယ်နဲ့ဦးကိုထိုင်းနိုင်ငံမြောက်ပိုင်းမှာအာနာပိုင်တွေကတည်တည်တင်းမတ်ထဲမှာပဲဖမ်းဆီးလိုက်ပါတယ်မြန်မာနိုင်ငံကမွေဆွေးဝါးတွေမကြာခဏဖမ်းဆီးမိတဲ့တရင်တွေထွက်ပေါ်နေကြမှာပဲပို့ထိုးတွေကမဲဆိုင်မြို့မှာဖမ်းဆီးလိုက်တဲ့လူငယ်နဲ့ဦးကတော့ထိုင်းအာနာပိုင်တွေကဆက်လက်ဆစ်ဆေးနေတယ်လို့ဆိုပါတယ်
ဒီလိုနေရမြန်မာနိုင်ငံကလူငယ်တအူးကိုမူရစေကီလို30တိတ်ဆောင်လာတယ်ဆိုပြီးထိုင်းရနာပိုင်းတွေကဖမ်းဆီးလိုက်တာပါချင်းမမျိုးမှာတက္ကသိုလ်တက်နေတဲ့ရှမ်းလူငယ်တအူးကတော့ရှမ်းလူငယ်တွေဖမ်းဆီးခံရမှုနဲ့ပတ်သက်လို့အခုလိုပြောပြပါတယ်ဒီမူရစေရမလားဒီထိုင်းနိုင်ငံတက်တယ်လာကားကားပေါ်မှာတယ်မှာအမူကားလည်းအမူမပါဘူးလေဒီလိုအဲ့လိုမျိုးဒီ PC
ကုန်ပစ္စည်းတွေလာတယ်တဲ့လာတယ်အဲကားထဲမှာဆိုရင်တုံးစဲကီလိုဂရမ်မူရစေတုံးစဲကီလိုဂရမ်မှာပါလာဒီလိုတဲ့လာတယ်ဘာမြင်လဲဆိုရင်တန်းတုံးစဲတန်းတုံးစဲတန်းလောက်ရှိတယ်အဲ့မှာဆိုရင်တုံးနေပြီအခုဆိုရင်ရှမ်းပြည်နယ်အတွင်းမှာမြို့တွေနဲ့ကျေးရွာတွေကအစလူငယ်အတော်တော်များများဟာအလုပ်ကျန်းတွေလုပ်ကြတဲ့အတွက်မူရစေကိုတုံးဆွဲတာမျိုးတွေနဲ့တချို့ကြတော့
ยาวเวลาดิบาลงนี่จ้ะเลยดูแลตูก็สุบาเลยดิลุงเนี่ยดิตลอดเมียเนี่ยจรเราอยู่บาจรเราหนีได้เนี่ยมาย้ายเมียหมดเนาะอืมเอ็มมาส่วนแล้วดิลุงเนี่ยเนี่ยตูเล่นเล่าเลยสุดเป็นไปได้เล่าเลยเล่าเลยสุดดิเป็นไปแล้วเราเชื่อตูอาเชียวดิซีดิตาวตาวมาตูเล่นเสร็จแล้วจ้ะเออตะชู่จรเราซิซวยโตได้มาติดต่อซวย
ติดทายอ่ะไอ้มาติดทายอ่ะเฉยๆอ่ะไม่ใช่คืออะไรไอ้ซีรีส์ตรงจ้ะตัวตรงนี้มันไอ้ตรงจ้ะอืมไอ้อยู่อะไรมาซีซ้วยนี่แหละลุงเนี่ยอดอมแมมๆหาท้ายနိုင်ငံဘက်ကိုลาဖို့တော့จောက်ยွန့်จ้ะเลยโหลแล้วตูก็ပြောပါတယ်ဒီท้ายแท้ကိုမလာရေးจ้ะဘာဖြစ်လို့လာလို့ချင်းသူတို့ဒီစစ်မှာจ้ะလို့ရှက်ပြီနဲ့အတွင်းကနေနေ့စဉ်စမ်းတဲ့ချီထွက်နေတဲ့စိတ်ကြွစီးတွေကြောင့်ထိုင်းအစိုးရကလည်းမ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒါရှိမှန်ခင်ဗျာကဘာပေါ်မှာဒုက္ခတဲ့အရေးအတွက်ဟာတစ်နှစ်တည်းတစ်နှစ်ပိုများလာပြီး2019ခုနှစ်မှာဆိုရင်ဒုက္ခတဲ့အရေးအတွက်ဟာ68တန်းခွဲထိအောင်ရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်ဇွန်လ20ရက်နေ့ကဘာဒုက္ခတဲ့များနေ့မှာထုတ်ပြန်လိုက်တဲ့ဒီစာရင်းဟာ2016ခုနှစ်ကတည်းကစာရင်း3တန်းလောက်ပိုများလာတာပါအထူးသဖြင့်စစ်ပွဲတွေပြိပခါတွေကြောင့်ဒုက္ခတဲ့အရေးအတွက်ဟာတိုးပွားလာနေတာဖြစ်ပြီးကျွန်တော်တို့မြန်မာနိုင်ငံမှာလည်းဆယ်စုနှစ်တည်းချီဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်မကြာခဏဆိုသလိုဒုက္ခတွေထွက်ပြေးတင်းရှောင်နေကြပါတယ်ဒါလို့ဒုက္ခတွေအရေးဘလို့အဆုံးတတ်နိုင်မှာပါလဲဘလို့အကူအညီပေးနိုင်မလဲဆိုတဲ့အကြောင်းဒီဒီပတ်စနေနေ့ညတည့်ရက်လေးတိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးအောင်ပါပါဝင်ဆွေးနွေးလို့တဲ့သတ္တရှင်တွေအနေနဲ့ VOA မြန်မာဝိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တည့်ရက်လေးတိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာဝိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်တယ်လို့email နဲ့ပေးပို့မယ်ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-2-3-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-
တရားလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်တင်ဆက်ပါမယ်။အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တမနီနဲ့အလူမီနီယံတွေအပေါ်သွင်းကုန်တွေကိုတိုးကောက်ဖို့အမေရိကန်အစိုးရကကြေညာထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပုဒ်တခုနေ့ကအထက်လွှတ်တော်ဂျာနာပွဲမှာပါတီနီယက်စလုံးကအထက်လွှတ်တော်အမတ်တွေရဲ့ခက်ခဲတဲ့မေးခွန်းတွေကိုအမေရိကန်ကုသန်းရောင်းဝယ်ရေးဝန်ကြီး Wilbur Ross ဖြေကြားခဲ့ရပါတယ်။ဒီအကြောင်း VOA သတင်းထောက် Elizabeth Shearneff သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပါလိမ့်မယ်။
တရုတ်တခြားမာမိတ်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုအကြားပုံသွေးရေးစစ်ရှိန်မြင့်လာအောင်သမ္မတဖရန်ဆိုရလုပ်နေတဲ့ဆိုတဲ့ပါတီကြီးနှစ်ယောက်ကထက်လွှတ်တော်အမတ်တွေရဲ့ပြောဆိုချက်နဲ့မေးမြန်းချက်တွေကိုကုသရေးဝန်ကြီးဝယ်ဘာရော့စ်ခုခံကာကွယ်ပြောဆိုပါတယ်
။ The president has concluded ကုန်သွယ်ရေးမှာစစ်ဆန်ညှိနှိုင်းတာနဲ့ပိုပြီးလိုအပ်နေတယ်ဆိုတာကိုသမ္မတကမှတ်ချက်ပေးထားပါတယ်။ညာနာမှုပိုင်ခွင့်ကိစ္စနှစ်ပေါင်းများစွာတရုတ်နဲ့ဆွေးနွေးခဲ့တယ်။အဲ့ဒီအချိန်ကလက်တွေ့လောက်ရတော့မယ့်အချိန်လို့သမ္မတကမြင်ပါတယ်
။ Republican ထဲလွတ်တော်မှာ Petromi လို့အမတ်တွေကသွင်းကုန်ခွန်တွေတိုးရင်အမေရိကန်လူသမားတွေထိခိုက်နေနိုင်မယ်လို့ပြောနေပါလေ
။ဘယ်သ
ူရှုံးမလဲဘယ်သူနိုင်မလဲရွေးတဲ့အခါဖြစ်လာနိုင်ခြေကကျွန်တော်အမြင်အလုတ်ကင်တွေရနိုင်ခြေထက်ဆုံးရှုံးဖို့ကအများကြီးပိုနေပါတယ်
။အမေရိကန်ကိုတင်သွင်းတဲ့တမ်မလီနဲ့လူမီနီယံတွေကိုခွန်တိုးကောင်းမယ်ဆိုပြီးဒီလစောစောပိုင်းကပဲအမေရိကန်အစိုးရကကြေညာခဲ့တာပါ။အမျိုးသားလူကြုံရေးကြောင့်ခုလိုဆုံးဖြတ်လိုက်ရတာလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။Republican ထဲလွတ်တော်အမတ် Orrin Hatch တို့လိုအမတ်တွေကတော့ဒါကိုလက်မခံပါဘူး
။ဒီသွင်းကုန်ကိုတိုးဖို့ကအမျိုးသားလူညိုရေးကိုအထောက်အကူမပြုပါဘူး။ American ထုတ်ကုန်လုပ်ငန်းကိုထိခိုက်စေသလိုစီးပွားရေးကိုလည်းထိခိုက်စေပါတယ်။ American ကုန်ပစ္စည်းဝယ်သူတွေကိုထိခိုက်သလိုရေရှည်လက်တွဲလာတဲ့မဟာမိတ်တွေနဲ့ဆက်ဆံရေးကိုလည်းပြတ်ပြားစေပါတယ်
။သွင်းကုန်ကိုတိုးပြီးတဲ့နောက်ပြည်တွင်းမှာတမ်မလီဈေးတွေတက်သွားတယ်ဆိုတာကိုဗိုလ်ဒူးနေကဂျန်နာပွဲမှာကုသရေးဝန်ကြီးဝင်ကြီးဝယ်ဘာရော့စ်ကဝန်ခံပြောဆိုပါတယ်။ဒါပေမဲ့အခွန်တိုးလို့မဟုတ်ဘဲဈေးကစားလို့ဆိုပြီးသူကပြန်လည်ခြေပပါ
တ
ယ်။ဈေးကစားတာတွေလည်းအများကြီးရှိနေပါတယ်။တချို့ဈေးပွဲစားတတိယအဖွဲ့အစည်းတွေကကုန်တွေကိုတင်ထားတာဈေးကွက်ကနေပြန်တင်တာတွေရှိနေသေးတယ်ဆိုတာပါ။သမဏိဈေးတွေအလူမီနီယံဈေးတွေတက်တာကတွင်းကုန်ကွန်ကြောင်းလို့ပြောလို့မရတဲ့အနေထားပါ
။ Republican ထက်လွတ်တော်မှာ Petromi နဲ့ Bob Cook ကတော့မြို့သားလူကြုံရေးဆိုတဲ့အကြောင်းပြချက်နဲ့အခွန်တိုးကောက်ဓာရီမှာလွတ်တော်ရဲ့သဘောတူညီချက်ရယူမယ်ဥပဒေချန်ပေါ်လာဆက်ပြီးတွန်းတက်တဲ့လှုပ်ဆောင်ပါမယ်ဆိုပြီးခရီးပေးပြောဆိုကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ကိုတင်ပြသွားတာပါ။အခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လင်းပေးသွားအောင်ပါ။ Asia Set 70ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှခင်ဖြူတွေကပြောပြပေးပါအောင
်မေဂန်ပြည်တော်စုရဲကိုဂွာတီမာလာနိုင်ငံကနေရွှေ့ပြောင်းဝင်ရောက်လာခဲ့တဲ့မိခင်တဦးနဲ့အသက်9နှစ်အရွယ်သူ့ရဲ့သားငယ်တို့ဟာအမေရိကန်နေဆက်မှာတလားကြာခွဲခြားထိန်းသိမ်းခံခဲ့ရပြီးတဲ့နောက်ဒီနေ့တောက်ကြနေမနက်ပိုင်းမှာပြန်လည်ပေါင်းစည်းဝင်ရခဲ့ပါတယ်မနေ့ကကြတာပင်းနေမှာပဲသမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုနိုင်ငံကနေအမေရိကန်ပြည်ထောင်စုရဲ့တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မိသားစုတွေကိုတကွဲတပြားထိန်းသိမ်းထားရကနေပြန်လည်ပေါင်းစည်းပေးဖို့ဖက်ဒရယ်အစိုးရဌာနတွေကိုပြောဆိုခဲ့တာပါရွှေ့ပြောင်းဝင်ရောက်လာသူကလေးငယ်တွေကိုအုပ်ထိန်းသူတွေနဲ့ခွဲပြီးတော့ထိန်းသိမ်းထားတဲ့ Texas ပြည်နယ် Mark Allen မြို့ကထိန်းသိမ်းစင်တာကိုသမ္မတကတော့ Melania Trump တွားရောက်နေတဲ့အချိန်ကြတာပင်းနေကဒီအစိုးရဖွဲ့ Cabinet အစည်းအဝေးအတွင်းမှာသမ္မတ Trump ကအဲ့ဒါလိုပြောခဲ့တာပါဒီမိသားတွေနဲ့တကွဲတပြားစီထိန်းသိမ်းခံထားတဲ့ရွှေ့ပြောင်းနေထိုင်သူမိသားစုတွေရဲ့ရင်သွေးတွေကိုတွားရောက်တွေ့ဆုံတဲ့အချိန်မှာသမ္မတကတော့ဝစ်ခဲ့တဲ့ဒီဂျက်ကတ်နဲ့ပတ်သက်လို့တော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်Texas ပြည်နယ်မှာရှိတဲ့အဲ့ဒီကလေးငယ်တွေကိုထိန်းသိမ်းထားတဲ့နေရာကိုတွားရောက်တဲ့အချိန်မှာသမ္မတကတော့ Melania Trump ဝတ်ထားတဲ့အစိမ်းရောင်ချက်ကရဲ့နောက်ကျောမှာတော့ I really don't care do you ငါကတော့ကိူးမဆိုင်ဘူးမင်းတို့ရောလို့ထိတ်တဲ့ရတဲ့စာတန်းကိုအဖြူအောင်စလုံးကြီးတွေနဲ့ရေးသားထားတာဖြစ်ပါတယ်ရှင်။နောက်အမေရိကန်ပြည်ထောင်စုကနေတင်သွင်းတဲ့ကုန်ပစ္စည်းတချို့အပေါ်မှာဥရောပသမဂ္ဂ EU ကဒီကနေ့တောက်ချာနေ့ကစလို့အခွန်တချို့စတင်စီးကြပ်ဖို့ရှိနေပါတယ်။ Harley Davidson Motor Cycle Secret Cranberry သီးနဲ့ Whiskey ရက်တွေအပါအဝင်အမေရိကန်သွင်းကုန်တော်များများအပေါ်မှာ EU ကအခွန်သစ်စီးကြပ်လိုက်တာဖြစ်ပါတယ်။ရုရှားနိုင်ငံမှာကျင်းပနေတဲ့ဒီကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာတော့ဒီလက်ရှိမှာပဲဒီဘရာဇီးအသင်းနဲ့ကော့စတာရီကာအသင်းတို့ရှင်ပြိုင်ကစားနေကြပါတယ်ဒီကစားချိန်28မိနစ်ရှိလာတဲ့အထိနှစ်ဖက်အကြိမ်နဲ့ရှင်ပြိုင်နေကြဆဲဖြစ်ပြီးတော့တစ်ဖက်မှာတော့ကိုးသွင်းနိုင်ခြင်းမရှိသေးပါဘူးရှင
်တရင်အချင်းချက်ကမှခင်ဖြူရီကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကကွန်အောင်ဖြစ်ပြီးအတန်ဖိုင်အင်ဂျင်နီယာကတော့ Skip Six ဖြစ်ပါတယ် VOA American အတန်ညဖက်မြန်မာပါလာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနေ့10:00နာရီအထိလိုင်းဒိုမီတာ25 30နှစ်52နဲ့လိုင်းလမီတာ190ရောကနေတည်းကထုတ်လင်းပေးသွားအောင်ပါ။သဒ္ဒရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစင်နဲ့တွေ့လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington. From Washington, this is